COVID ကပ်ရောဂါကာလပိတ်ထားရတဲ့အခြေခံပညာကျောင်းတွေကကျောင်းသားတွေအတွက် online ရုပ်မြင်သံကြားနဲ့ radio တွေကနေတဆင့်သေခန်းစာတွေထုတ်လင့်တင်ကြားမယ့်အစီအစဉ်ကိုဒီနှစ်ကုန်အထိရွှေ့ထားရတဲ့အကြောင်းကိုပြောပြပါမယ်။ကျွန်မအိမ်သနာထွန်းပါ။ကပ်ရောဂါကြောင့်ကျောင်းတွေပိတ်ထားရတဲ့အချိန်မှာကျောင်းသားတွေရဲ့သင်ယူမှုအခွင့်အလမ်းမဆုံးရှုံးစေဖို့ရည်ရွယ်ပြီးတော့သင်ခန်းစာတွေကို online radio နဲ့ရုပ်မြင်သံကြားတွေကနေတဆင့်ထုတ်လင့်တင်ကြားမယ့်အစီအစဉ်တွေကိုဒီလတည်းမှာစဖို့ရည်ရွယ်ထားပေမဲ့အဆင်သင့်မဖြစ်သေးတာကြောင့်ရှေ့ဆိုင်လိုက်တာပါ။ဒီလမှာစဖို့မူလကရည်မှန်းခဲ့ပေမဲ့တင်ယွန်းညွှန်းနှံပြင်ဆင်မှုကိုအော်တိုဘာလကုန်ပိုင်းမှာမှအတည်ပြုနိုင်တာကြောင့်ထုတ်လွှင့်တင်ကြားမှုတွေကိုအစောဆုံးဒီဇင်ဘာလကျမှသာစတင်နိုင်တော့မှာဖြစ်တယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ
် Curriculum Readjustment Confirmation Speaker ဘက်ကမှရပြီးတော့ဆရာတို့ဒီတစ်ပတ်တည်းပေါ့ Curriculum Readjustment Confirmation ကိုရေးထားတဲ့ဆရာဆရာမတွေဆရာတို့က training လေးတရက်တုံးမနေ့တော့ပေးရမယ်ပြီးပြီးတော့မှဘလူဇန်ညွန်းတွေရေးရမယ်ဆိုပြီးတော့ဇန်ညွန်းက3မျိုးပေါ့ကွာ radio အတွက်ဇန်ညွန်းရယ် TV အတွက်ဇန်ညွန်းရယ် now mdm platform online အတွက်ဇန်ညွန်းရယ်ရေးပြီးတော့မှသူတို့ကိုလေ့ကျင့်ပေးရမယ်ရေးလေ့ကျင့်ပေးပြီးတော့မှတန်သွင်းတာတွေရိုက်ကူးတာတွေလုပ်ပြီးတော့မှစီစစ်တိဖြတ်တာတွေလုပ်ပြီးဒီလခုံတော့ဒါငကူစီမံချက်ကလည်းပဲဒီစမလို့ဆရာတို့ကမှန်းထားတာဒါပေမဲ့စိုးစိုးများရနိုင်မလားလို့
ထပ်တန်းတဲ့အရင်သင်ယူဟောင်းသင်ခန်းစာတွေကိုတော့မြန်မာ Education Channel ကနေအော်တိုဘာလ5ရက်နေ့ကစပြီးတော့တရက်ကို4နာရီနှစ်ချိန်ထုတ်လွှင့်ပေးနေပါဗျ။အွန်လိုင်းသင်ခန်းစာတွေသင်ကြားနိုင်ဖို့ကျောင်းသားတွေစီကိုပြဋ္ဌာန်းစာအုပ်ရောက်ဖို့ကလည်းအရေးကြီးတဲ့အတွက်အမြန်ဆုံးဆောင်ရွက်ဖို့ကြိုးစားနေတယ်လို့ဒေါက်တာတင်မောင်ဝင်းကဆိုပါတယ်
။ဒီနေရာတွေဘယ်လိုပဲလုပ်လို့ကလေးရဲ့လက်ထက်မှာတော့ပုံလေးစာအုပ်ရှိဖို့လိုတယ်နိ။အဲဒါကြောင့်ပုံလေးစာအုပ်ကလေးတွေလက်ထက်ရောက်ဖို့ဒါနံပါတ်1ဦးစားပေးနေဦးစားပေးတော့မယ်ဟာကနည်းနည်းကိုကကိုဗစ်ကူးစက်မှုအရာကိုဗစ်ဘူကောင်တွေကခွင့်ပြုချက်မရသေးပေါ့နော်။အဲကြောင့်ဆရာလည်းအဲ့ဒါစောင့်နေရတာ။အဲ့ဒါဒီဗီနဲ့ပဲလွှင့်လဲ၊ဘာနဲ့ပဲလွှင့်လဲ၊ကလေးလက်ထက်မှာလည်းပုံလေးဆောင်မှမရှိဘဲနဲ့တော့အဓိပ္ပာယ်မရှိဘူး။ဒါကြောင့်မို့အဲ့ဒါကိုတော့အဥစားပေးပြီးတော့တင်ပြထားတယ်။ဝေတဲ့ခါမှလည်းပဲကလေးတွေကိုလူစုလူဝေးမဖြစ်အောင်တော့ဘယ်ကြောင့်သားဘယ်နေ့ဘယ်ချိန်မှာတော့အထုပ်ပါဆိုပြီးတော့လုပ်လို့ရတာပေါ့။အခုမဲစင်းနေတော့ကမဲပေးတာလည်းဒီတိုင်းပဲလုပ်မယ်ထင်တာပါ။အဲ့တော့မဲတော်ပေးနိုင်မှတော့ဒီအောက်ကလည်းဝင်နေရမှာ
online ရုပ်မြင်သံကြားနဲ့ radio တို့ကနေတဆင်ထုတ်လွှင့်တင်ကြားတဲ့အခါနားမလည်တာတွေရှိရင်သက်ဆိုင်ရာအကြောင်းကဆရာဆရာမတွေကိုမေးမြန်းနိုင်ဖို့လည်းစီစဉ်ဆောင်ရွက်ထားပါတယ်အခုကာလမှာကျောင်းပိတ်ထားတာမဟုတ်တဲ့အတွက်တာဝန်ကျဆရာဆရာမတွေအနေနဲ့မိမိတို့တာဝန်ကျရာဒေသတွေမှာနေထိုင်ပြီးကျောင်းသားတွေမရှင်းလင်းတဲ့သင်ခန်းစာတွေကိုရှင်းပြပေးတာတင်ကြားတာတွေဆောင်ရွက်ကြရမှာပါကပ်ရောဂါကြောင့်မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်ထက်နောက်ကျပြီးဇူလိုင်လတည်းမှာပြန်ဖွင့်ခဲ့ပေမဲ့တကြောပြန်ကူးစက်မှုတွေကြုံခဲ့ရတာကြောင့်ဖွင့်ပြီးတစ်လလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါကုလသမဂ္ဂကလေးငယ်များရှင်မုံငွေအဖွဲ့ UNICEF ကတော့ကပ်ရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတဝန်းကျောင်းတွေအရွေကလေးငယ်၃ပုံ၃ပုံနီးပါးရှိနေတယ်လို့မကြသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်စာတင်ကျောင်းနဲ့ဝေးတဲ့ကျောင်းသားအရေးအတွက်ဟာတန်ပေါင်း1000ကျော်လောက်ရှိနေပြီးအဲ့ဒီအထက်မှာ463တန်းလောက်ဟာလဲအင်တာနက်ဒါမှမဟုတ် TV နဲ့ရေဒီယိုတို့ကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တာနက်ထွန်မှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။